ဒီနေ့ကျွန်တော်တို့ပြောမှာလေလူများတုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာတနေ့တနေ့ကိုတင်းနေကြတဲ့ဓာတ်ပုံမှန်က3000လောက်ရှိတယ်လို့ကိုသားညောင်းရေးရှိနေတာပေါ့ဗျတခြားမကြည့်နဲ့
Facebook တို့ Instagram တို့Twitterတို့လိုမျိုးလူတော်တော်များများတုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာကစာရိုက်ထက်ပုံတွေနဲ့ဆက်သွယ်နေကြတာကအဓိကဖြစ်လာနေပြီလေ။
အဲ့ဒါကြောင့်Facebookကတော့မျက်မှန်မြင်တွေအမြင်အရုံချုပ်တက်နေတဲ့သူတွေအတွက်ဓာတ်ပုံတွေကိုအတန်နဲ့ပုံဖော်ပြောပြတဲ့feature အသစ်ကိုလုပ်ထားပြီးဗျ။ဟုတ်တယ်ရှင့်။ဘယ်အရာကဘာဖြစ်တယ်ဆိုတာကိုကွန်ပျူတာကမှတ်ပြီးတော့ခွဲခြားနိုင်တဲ့ဒီ object recognition နည်းပညာကိုအခြေခံပြီးတော့မှာFacebookကဓာတ်ပုံတွေထဲမှာပါတဲ့အရာဝတ္ထုတွေကိုအသံထွက်ပုံဖော်ပြနိုင်အောင်လို့ထွင်းနေတာ။ တရားရာဂိုင်းနှုန်းမအောင်မြင်သေးပေမဲ့တော်တော်လေးစိတ်ချရပြီမို့လို့တဲ့လောလောဆယ်iOS သုံးတဲ့iPhone တို့iPad တို့အတွက်ကိုစသုံးလို့ရအောင်ထုတ်လိုက်တာပါ။
Friends 937. Goosey. Lindsay Russell updated her cover photo yesterday at 10:29 p.m. This image may contain outdoor, cloud, foliage, flag, tree. This image may contain six people, child.
Facebook ကိုင်းလန်းထဲမှာပေါ်နေတဲ့ post တွေဓာတ်ပုံတွေကိုမျက်မှောက်မြင်တွေအတွက်အတန်နဲ့ပြောပြရဲဆိုပေမဲ့ အခုထိတော့ဒီ Facebook ပေါ်မှာအင်္ဂလိပ်လိုရေးထားတာတွေကိုပဲအတန်ထွက်ပြောပြနိုင်သေးတယ်။နောက်ပိုင်းကျရင်တော့တခြားဘာသာစကားတွေအတွက်လည်းလုပ်သွားမယ်လို့ Facebook
ရဲ့ထုတ်ပြန်ချက်ထဲမှာပြောတာပဲ။အဲ့လိုမျိုးဒီဓာတ်ပုံတွေထဲမှာဘာတွေပါတယ်ဆိုတာအတန်နဲ့ပုံဖော်ပြရဲဆိုလို့ကျွန်တော်စမ်းသပ်ကြည့်တဲ့ကိုသားညုံရဲ့သုံးနိုင်ဖို့ဘာကိုအရင်ဆုံးလုပ်ဖို့လိုတယ်လဲဆိုတော့ iPhone ရဲ့ဒီ General Setting အောက်မှာ Accessibility ဆိုတာရှိတယ်။အဲ့မှာဒီ Voice Over ဆိုတာကို on လုပ်လိုက်ရမယ်။ Android phone တွေအတွက်ဆိုလို့ရှိရင်တော့ TalkBack ဆိုတာကို on ရမှာပေါ့။ အဲ့မှာအထူးသတိထားစီချင်တာကတော့ဒီ voice over ကို online လို့ရှိရင်ဖုန်းကကိုပါကိုပဲနှိမ့်နှိမ့်အသံနဲ့ထွက်ပြီးတော့ပြောပြဖို့ဖြစ်သွားပြီဆိုတော့ဒီသုံးနေကြမဟုတ်လို့ရှိရင်တော့ phone သုံးရတာကနည်းနည်းလေးပိုခက်သွားတယ်။ကိုလုတ်စီချင်တာကိုနှိမ့်ဖို့ကိုလည်းနှစ်ဆင့်လောက်လုပ်ရတယ်လို့ဖြစ်တာ哦။ဘာလို့လဲဆိုတော့ဒီတစ်ခုခုကိုဖွင့်ချင်တယ်ဆိုရင်အဲ့ဖွင့်ချင်တဲ့ application ကိုအရင်ရွေးမှန်မှန်ဘာ application လဲဆိုတာကိုဖုန်းကအသံထွက်ပြောတယ်။ မှန်တယ်ဆိုလို့ရှိရင်အဲ့ဒီပုံနှစ်ချက်ဆက်တိုက်နှိမ့်လိုက်တော့မှဒီ application ကပွင့်တယ်။ဒီ Facebook application ထဲကိုရောက်သွားပြီဆိုတော့အဲ့မှာလဲဒီ timeline ထဲမှာရှိနေတဲ့ post တွေတခုချင်းစီကိုအတန်ထွက်ပြောပြနေတယ်။ post တစ်ခုကနေပြီးတော့နောက်တစ်ခုကိုသွားဖို့အတွက် telephone screen ပေါ်ကိုလက်ချောင်းသုံးချောင်းနဲ့ထောက်ပြီးတော့ဒီအပေါ်အောက်ကိုဆွဲရင်ဆွဲဒါမှမဟုတ်လို့ရှိရင်လဲဒီဘေးတိုက်ပေါ့နော်ဘေးကနေညာညာကနေဘေးကိုလက်တစ်ချောင်းထဲနဲ့တွန်းရင်တွန်းလို့ရပါတယ်။ post တွေမှာဓာတ်ပုံတွေပါတယ်ဆိုလို့ရှိရင်ဓာတ်ပုံတွေကပုံတွေကိုအတန်ထွက်စောစောရှင်းပြတယ်လို့ရှင်းပြပါတယ်။
ကျွန်တော်တို့အတွက်ကတော့ပုံမှန်အတိုင်းဖုန်းကိုတုံးနေကြဆိုတော့အဲ့လိုမျိုးအစစ်စစ်လုပ်ဖို့အတွက်ကအချိန်နဲ့ပိုယူတယ်စိတ်ရှိဖို့လိုတာပေါ့ဗျာ။မျက်မမြင်နေအမြင်အာရုံချိုးတက်တဲ့သူတွေလည်း
Facebook ပေါ်ကပုံတွေကိုအနည်းဆုံးတော့ဘာပုံမျိုးလဲဆိုတာသိနိုင်ဖို့ကောင်းတယ်ဆိုပြီးတော့ထွင်ဖို့အထူးကတိုက်တွန်းခဲ့တဲ့ engineer အကြောက်ကလည်းမျက်မမြင်ပဲရှင်။အရင်တည်းကရှိတဲ့မျက်မမြင်တွေအတွက် software တွေကရေးထားတဲ့စာတွေကိုပဲအတန်ထွက်ဖတ်ပြတာ။ဓာတ်ပုံဆိုလို့ရှင်လဲ photo ဆိုတာလောက်ပဲပြောပြီးတော့မှဓာတ်ပုံထဲမှာ ဘာတွေပါတယ်ဆိုတာကိုဖော်မပြနိုင်အောင်လေ။အဲ့ဒါကြောင့်မလို့ဒီ Facebook engineer Matt King က သူ့လိုမျိုးမျက်မမြင်တွေအတန်နဲ့ပုံဖော်ကြည့်နိုင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းလုပ်ခဲ့တာပဲ။
Facebook ပေါ်မှာဓာတ်ပုံတွေတင်ရင်ဓာတ်ပုံတွေမှာပါတဲ့သူတွေကိုအလိုလိုမှတ်မိနေတဲ့ပရိုဂရမ်ကိုတိကျပို့ပြီးတော့ဓာတ်ပုံတွေကယာတွေကဘာတွေလဲဆိုတာခွဲခြားဖော်ပြနိုင်ဖို့လိုလိုက်တာပေါ့ဗျာ။ဒီ machine learning ဆိုတဲ့နည်းပညာနဲ့Facebook ပေါ်မှာရှိနေတဲ့ဓာတ်ပုံတွေကိုဘယ်ပုံဆိုလို့ရှိရင်ဘာလဲဆိုတာစက်ကနေမှတ်မိနိုင်အောင်လုပ်လိုက်တာပါ။ဥပမာဒီမော်တော်ကားပုံတွေ့လို့ရှိရင်မော်တော်ကားတစ်ပြည်ပုံတွေ့လို့ရှိရင်တစ်ပြည်ဆိုတာမျိုးကိုခွဲခြားနိုင်ဖို့ Facebook ရဲ့ဒီ artificial intelligence program ကိုလေ့ကျင့်မှတ်ခိုင်းထားလိုက်တာပါ။လွန်ခဲ့တဲ့10လကျော်လောက်ထဲကဒီ
Facebook ပေါ်ကဓာတ်ပုံတွေကိုမှတ်မိပြီးတော့ပုံဖော်နိုင်အောင်လို့အဲ AI ပရိုဂရမ်ကိုအချိန်ချင်းလေ့ကျင့်ပေးတယ်။ပုံတွေကိုခွဲခြားပုံဖော်နိုင်ပြီဆိုတာနဲ့အတန်ထွက်ပြောပြနိုင်ဖို့အတွက် automatic alternative text အတူကောက်တော့ automatic alt text ဆိုတာကို Facebook ကအခုဖန်တီးလိုက်တာပဲကိုသားညုံရဲ့သူတို့ဖန်တီးနေတာကအစောပိုင်းအစ်စ်ပဲအခုရှိပါသေးတယ်။ဒါပေမဲ့ဒီအရာဝတ္ထုပေါင်း 100 လောက်ကိုတော့ AI program ကခွဲပြီးသိနေပြီလို့ဆိုရဲအဲဒါကြောင့်လဲဒီဓာတ်ပုံတွေထဲမှာပါတာတွေကို 80
ရာခိုင်နှုံးလောက်မှတ်အောင်ခွဲပြောနိုင်ပါပြီတဲ့။ဓာတ်ပုံတွေထဲမှာအားကစားမျိုးစားပတ်ဝန်းကျင်ခြေနေအစားတောက်မျိုးစားအသွင်ပြင်စတာတွေကိုတော်တော်လေးမှတ်အောင်အခုခွဲခြားပြောလို့ရတယ်ပြောရတာ။
I can just call my mom like, "Yay, I seen your picture," and she'll be like, "What?" She'll be like, "How you see it?" Because my phone read it to me. It's new. I seen it.
ဒီကတော့အခုလိုမျိုးဓာတ်ပုံတွေကိုဒီ artificial intelligence program တွေကမှတ်ပြီးတော့မှပုံဖော်ပြတဲ့နည်းပညာပုံစံတူမျိုးက Google Photo နဲ့ဒီ Yahoo ရဲ့ဓာတ်ပုံတွေမျှဝေနိုင်တဲ့ Flickr လူမှုကွန်ရက်ပေါ်မှာအရင်တည်းကရှိပေးတာပဲ။ဒါပေမဲ့ပုံတွေကိုဖော်ပြတဲ့နေရာမှာလည်းအမှားယွင်းတွေဖြစ်တယ်လေ။ Google ဆိုလို့ရှိရင်ဒီလူမဲနှစ်ယောက်ရဲ့ဓာတ်ပုံကိုလူဝင်တွေလို့ဆိုပြီးတော့မှ AI program ကဖော်ပြလို့တောင်းတပန်ရသေးတယ်။ Flickr မှာလည်းအတူတူပဲအမျိုးသားတစ်ယောက်ကိုမြောက်လို့ပြောသလိုပဲOutfit Nazi အချင်းစကားပုံကိုလည်းအားကစားဆိုပြီးတော့မှဒီပေါ်ပြတဲ့နေရာမှာအကြံပြုချက်ပေးလို့တော်တော်လေးပြောစရာဖြစ်ခဲ့ကြတာကို Guardian သတင်းစာကြီးရဲ့စာမားထဲမှာထောက်ပြထားပါသေးတယ်
။ Facebook ကတော့အဲ့လိုမျိုးအမှားတွေမဖြစ်အောင်မတေချာလို့ရှိရင်ဘာပုံလဲဆိုတာလုံးဝပြောမှာမဟုတ်ပါဘူးလို့ Automatic Autos ကိုထွင်နေတဲ့ Facebook Engineer တယောက်က The Verge Online Media ကြီးကိုပြောတာကို The Verge ရဲ့စာမားထဲမှာပေါ်ပြထားတယ်မသိမြင်မွေ။
website ပေါ်မှာဓာတ်ပုံတွေတင်လို့ရှိရင်ဒီ all text ဆိုတဲ့နေရာမှာကိုတင်တဲ့ဓာတ်ပုံတွေကဘာလဲဆိုတာအချင်းချင်းဖော်ပြလို့ရတယ်ဆိုတော့ website ကိုဖန်တီးတဲ့သူတိုင်းသိပြီးသားပါမလာတော့ကပဲ Twitter လူမှုကွန်ရက်ကဒီတင်တဲ့ဓာတ်ပုံတွေရဲ့အောက်မှာတင်တဲ့ပုံရဲ့အကြောင်းဖော်ပြနိုင်ဖို့လုပ်ပေးလိုက်ပါတယ်ဒါပေမဲ့အခု Facebook ထွင်တဲ့ဒီ automatic all text ကတော့အဲ့လိုမျိုးကိုကရေးနေစရာမလိုဘူးတင်သမျှဓာတ်ပုံတွေကိုသူ့ရဲ့ AI program ကအလိုလိုသိပြီးတော့ပုံဖော်ပြနိုင်ဖို့ပါဒါမှပဲဒီမျက်မြင်တွေအတွက်အစံထွက်ပြောပြမဲ့ program တွေကရှင်းပြပြောပြနိုင်မှာပါဆော့ဆော့ပြောသလိုပဲအဲ့ဒါကလည်းရှက်ရှက်ရာခိုင်နှုံးလောက်ပဲစိတ်ချရသေးတယ်နောက်အင်္ဂလိပ်ဘာသာတစ်မျိုးတည်းနဲ့ပဲရပါသေးတယ်နောက်ပြီးတော့ဒီ Android phone သုံးတဲ့သူတွေအတွက်ဘယ်တော့စပြီးတော့ရမယ်ဆိုတာကိုလည်း Facebook ကအခုတည်းထီတော့မပြောသေးပါဘူးရှင်